မြောက်ကိုရီးယားအနေနဲ့အတန်တက်အစာပေါင်းများစွာမြန်နဲ့တာလပ်ပြ Hypersonic Missile Drone တစ်စင်းကိုအောင်မြင်စွာပစ်လွတ်နိုင်ခဲ့ပြီးမြောက်ကိုရီးယားခေါင်းဆောင် Kim Jong Un ကိုယ်တိုင်စောင့်ချက်စစ်ဆေးခဲ့တယ်လို့မြောက်ကိုရီးယားအစိုးရသတင်းဌာန KNC ကဒီကနေ့အင်္ဂါနေ့မှာထုတ်ပေါ်ပြောဆိုပါတယ်မစ္စိုင်းဒုံးကိုတနင်္လာနေ့တုန်းကမြောက်ကိုရီးယားမြို့တော်ပျုံယမ်းအနီးကနေပစ်လွတ်ခဲ့တာဖြစ်ပြီးအတန်ထက်12ဆမြန်းနဲ့နှုံးနဲ့မိုင်းတထောင်နီးပါးအကွာအရှိတ်ကန်ရိုးတန်းမှာရှိတဲ့ပြင်မှတ်ကိုထိမှန်ခဲ့တယ်လို့ KCNA သတင်းဌာနကပြောဆိုပါတယ်။နိုဖင်ဘာလ9ရက်နေ့နောက်ပိုင်းပထမအဆုံးချိန်စမ်းသပ်ပစ်လွတ်ခဲ့တဲ့ဒီမစ္စိုင်းဒုံးဟာတောင်ကိုရီးယားနိုင်ငံကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ရောက်ရှိနေခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ဟာသူ့ရဲ့တောင်ကိုရီးယားခေးစဉ်အတွင်းမြောက်ကိုရီးယားရဲ့ထိန်းချုပ်မှုတွေကိုခံနေရတဲ့တောင်ကိုရီးယားနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးအပြင်ဂျပန်နိုင်ငံနဲ့ပါဝင်3နိုင်ငံပူးပေါင်းဆောင်ရွက်ရေးအတွက်ကိုပါဆွေးနွေးဖို့ကတိပြုပြောဆိုခဲ့ပါတယ်။